ရိုက်တဲ့သတင်းဌာနကမြန်မာသတင်းတောင်နှူးကိုတရားရုံးကထောင်ဒဏ်ခုနှစ်စီပြစ်ပေးလိုက်တဲ့အတွက်ပြည်ရင်းပြည်ပကဝေဖန်တယ်တွေထွက်ပေါ်နေရမှာဒီကနေ့မှလည်းတက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာတွေကကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေပါတယ်တရားရုံးစီရင်ချက်နဲ့ပတ်သက်လို့ဒီနေ့အရေးပေါ်ဆွေးနွေးခဲ့တဲ့မြန်မာသတင်းမီဒီယာကောင်စီကလည်းအပြင်းထန်ဝေဖန်ခဲ့ပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြပေးမှာဖြစ်ပါတယ်
ရိုက်တာသတင်းတော်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုနိုင်ငံတော်လျှို့ဝှက်ဥပဒေချိုးဖောက်မှုနဲ့အပြစ်ရှိတယ်ဆိုပြီးရန်ကုန်မြောက်ပိုင်းဆိုင်ရာတရားရုံးကနေတနင်္လာနေ့က1900နှစ်စီချမှတ်လိုက်တဲ့အပေါ်ဝေဖန်ကန့်ကွက်မှုတွေဆက်လက်ထွက်ပေါ်နေတယ်လို့အများဆုံးသူတို့နှစ်ဦးကိုပြန်လွှတ်ပေးဖို့လည်းတောင်းဆိုနေကြတာဖြစ်ပါတယ်ဒီကနေ့မှာပဲအရေးပေါ်အစည်းအဝေးကျင်းပခဲ့တဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကြောင့်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့တိုင်းပြည်ရဲ့ပုံရိပ်ကိုထိခိုက်နိုင်ကြောင်းသတိပေးခဲ့တာပါဒီတော့လေမြန်မာအစိုးရအနေနဲ့လေးလေးနက်နက်စဉ်းစားဖို့လိုအပ်ကြောင်းသတိပေးဖို့သတင်းမီဒီယာကောင်စီရဲ့အရေးပေါ်အစည်းအဝေးကဆုံးဖြတ်ခဲ့တယ်လို့သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကပြောပါတယ
်ဒီရက်နောက်ပေါ်မှာနိုင်ငံတကာရဲ့ဆက်ပြီးတော့ဒီအားတွေဆက်ပြောလာနိုင်တယ်အဲဒီကတော့ဒီမိုကရေစီသင်ခုကမှုဆိုတာပုံမျိုးပါဖြစ်နိုင်တယ်ပေါ့နော်မြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ပြီးတော့ပါသိတဲ့ဘက်ကအဲ့ဒါကိုပြီးပါတော့ဆရာမန်နေဂျာအမေရဲ့ဟိုတောင်းစီဆောင်အစိုးရကတော့ဒီပန်းကြတယ်ဆောက်ပြကြတယ်ပြီးတော့အစိုးရကဒီအပန်းတွေကိုတကယ်လေးလေးနဲ့နားထောင်တော့လေးနဲ့စဉ်းစားရင်တော့ဆင်ဒါတန်ကြီးတယ်ခေါင်းမယ်ဒီမြန်မာနိုင်ငံဆိုတော့ခေါင်းမယ်ပေါ့နော်
မြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့အမှုမှာဂျားဝေညှိနှိုင်းဖြည့်ရှင်းပေးဖို့စူးစမ်းခဲ့ပေမဲ့အခွင့်မသာခဲ့ဘူးလို့လည်းဦးမြင့်ကျော်ကပြောဆိုခဲ့တာပါတရားရုံးရဲ့ဆုံးဖြတ်ချက်ဟာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့သတင်းမီဒီယာဥပဒေတွေကိုလိလိရှုခဲ့တဲ့လုပ်ရက်တစ်ခုအဖြစ်သတင်းမီဒီယာကောင်စီဘက်ကသဘောထားကြောင်းဒီကနေ့အရေးပေါ်စီဝေးမှုမှာဆုံးဖြတ်ခဲ့တယ်လို့လည်းဦးမြင့်ကျော်ကပြောပြပါတယ်ဒီသတင
်းမီဒီယာမှာရင်းမှားရေးဝန်ကြီးဥပဒေပုံနဲ့ဒီပြင်းထန်တော့တဲ့ကိုလိုနီချက်ကအုပ်ရေးဆုံးတဲ့အဲ့ဒီမှာကောင်စီနေနဲ့ဆောက်ပြကြတယ်နောက်တော့ဟို2000လေးခွဲကျော်တင်တာဝင်မှာပဲ35လေးမှာဟလာဒီကောင်နေနီလလဆောက်ပြောဖို့ခွင့်ရေးသားပေါ်ပြခွင့်တော်ဟာမျိုးကိုသာမခဏပဲနဲ့ဟိုအခုဒီကေဖြစ်ဖြစ်တဲ့ညီသားမှာတော့ဟလာသူတို့ကတရင်ဥပဒေချက်လက်ရှိကြောင်းနဲ့ဟာကိုရှင်းနေတဲ့ပုံမှန်နဲ့ရိုးရိုးခံနေတာမျိုးကိုကောင်စီနေနဲ့ဒီအစီအစဉ်အားဟိုရှင်းအောင်ခွဲလွှဲနေတဲ့ thread ဘောမျိုးနဲ့ဆောက်ပြတဲ့သဘောပါ
အစိုးရပိုင်းသတင်းစာတွေကလည်းလွဲလို့ဒီကနေ့ပြည်တွင်းမှာထုတ်ဝေတဲ့သတင်းစာကြတဲ့တွေမှာတော့သတင်းတော်တစ်ယောက်ထောင်ချခဲရတဲ့သတင်းတွေကိုမျက်နှာဖုံးသတင်းတွေအဖြစ်အကြီးအကျယ်ရေးသားခဲ့ကြသလိုစန့်ကျင်ကန့်ကွက်တဲ့သဘောထားတွေကိုလည်းမျက်နှာဖုံးတွေအေဒီတာအဖော်တွေမှလည်းဖော်ပြခဲ့ကြပါတယ်။မြန်မာနိုင်ငံဒေသအသီးသီးကလူငယ်အမျိုးသမီးတဘာဝပတ်ဝန်းကျင်အရေးငြိမ်းချမ်းရေးလူ့ခွင့်ရေးပညာရေးနဲ့သတင်းလွတ်လပ်ခွင့်လှုပ်ရှားသူအရက်ထက်အဖွဲ့အစည်းပေါင်း80ကျော်ကလည်းသတင်းတော်တွေအခုလိုအပြစ်ဒဏ်ထောင်ဒဏ်ပေးခံခဲ့ရတဲ့အပေါ်ကန့်ကွက်ကြောင်းနဲ့သူတို့တို့အုပ်ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ်။ပူးတဲ့ကြေညာချက်ထုတ်ပြန်ရမှာပါဝင်ခဲ့တဲ့ရန်ကုန်နိုင်ငံရေးသိပ္ပံကျောင်းသားကိုအောင်စောကတော့တရားရုံးရဲ့စီရင်ချက်ဟာမြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နဲ့တရားစီရင်အတွက်အနှုတ်လက္ခဏာဆောင်တဲ့လုပ်ရက်တစ်ခုဖြစ်ပြောဆိုခဲ့ပါတယ
်။အရက်ဖက်အဖွဲ့အစည်းတွေရဲ့ဒီအတန်တွေပေါ့နော်အခုပြင်ကျွန်တော်တို့နိုင်ငံအနှံ့အပြားကဟိုတေးတေးကြီးကြီးပေါ့နော်ဟိုကဏ္ဍပေါင်းစုံမှာတနိုင်တစ်ပိုင်းလုပ်နေကြတဲ့အရက်ဖက်အဖွဲ့အစည်းတွေကအစာတက်နေပြီလို့ပါဝင်ကြတယ်အင်အားအနေနဲ့ဒီကိစ္စကြီးကမဖြစ်တင်ဘူးဆိုတဲ့ကိစ္စမျိုးကိုသူတို့အနေနဲ့သိရှိပြီးတော့မတရားမှုကြီးပါဒါတရားဥပဒေစိုးမိုးမှုပါရောတရားရေးမှန်တိုင်းပါရောဘယ်လိုပြောမလဲတင်းကောင်းနေပါတယ်ဆိုပြီးတော့အကုန်လုံးကဝိုင်းဝန်းပြီးတော့ကျွန်တော်တို့အကျက်ဖက်အဖွဲ့အစည်းကနေပြီးတော့အတန်တစ်ခုထုတ်တယ်နောက်ဆုံးအမိတ်အပိတ်အမိတ်ချတဲ့အခါမှာလည်းကိုးကြောင်းစီရောမှုမရှိဘဲနဲ့ခံယူမှုမရှိဘဲနဲ့ဒီလိုဖြစ်တဲ့အခုကိုဆားလိုက်တာဆိုတာကဘယ်လိုဘယ်နည်းမှမတင်တော်ဘူးတရားမျှတမှုမရှိဘူးပြီးတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအစဉ်ကူးကြောင်းရေးမှာဒီမိုကရေစီစံနှုန်းတွေကိုဒီ right to information ပေါ့နော်အဲ့ဒါတွေကိုလည်းသိခိုက်တယ်တော့ဘလိုနည်းနဲ့မှမဖြစ်တဲ့ကိစ္စတစ်ခုကိုဖြစ်သွားတယ်လို့ဟိုအမေရိကန်စစ်ကြောင်းတင်ကောင်းပြရတယ်ပေါ့နော
်။ဖန်းစည်းတဲ့သတင်းတော့တွေလွတ်မြောက်ရေးမန္တလေးမြို့မှာမျက်မှုနှိဖြစ်ရပါလေဒေသခံသတင်းသမားတွေစုဝေးပြီးစုတောင်းခဲ့ကြတယ်လို့ရှင်းလာပေရက်တွေမှာလည်းသတင်းတော့နှစ်ယောက်လွတ်မြောက်ရေးလက်မှတ်ရေးထိုးတောင်းဆိုမှုတွေလက်လျှောက်ဆန္ဒပြပွဲတွေလုပ်ဖို့စီစဉ်နေကြပါတယ်။ရိုက်တာသတင်းတော့တွေရဲ့မိသားစုဝေးတွေကလည်းဒီကနေ့မှာပဲရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးတော့တရားရုံးရဲ့စီရင်ချက်ပေါ်ပြစ်တင်ဝေဖန်ခဲ့ကြပါတယ်။တရင်တော့တယောက်ထောင်းတဲ့အပြစ်ပေးခံရတဲ့အပေါ်မြမဆိုးရတာဝန်ရှိတဲ့သူတွေဘက်ကတရားဝင်တုံ့ပြန်ချက်ရဖို့ဆက်သွယ်ပေးမယ်မရခဲ့ပါဘူး။ပြည်သားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးအောင်လာထုတ်ကတော့တရင်တော့တွေအနေနဲ့အယူခံဝင်နိုင်တဲ့အခွင့်အလမ်းရှိနေစေဖြစ်ကြောင်းဒေဂျီရောပါတရင်တော့တွေကိုပြောဆိုခဲ့ပါတယ်။ Writer သတင်းစာတွေကိုထောက်တဲ့အပြစ်ပေးလိုက်တဲ့အတွက်သတင်းလွတ်လပ်ခွင့်နဲ့လူခွေလှုပ်ရှားမှုအဖွဲ့လေးသာမကကုလသမဂ္ဂပါဝင်တကယ်တကယ်တိုက်ဝိုက်ကလည်းစိုးရိမ်ပကေတဲ့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်ကုလသမဂ္ဂတွေ့မှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟယ်လီတို့ကတော့သတင်းတော်တစ်ယောက်ကိုအမြဲဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုခဲ့ကြပါတယ်ရှင်